ပထမဆန်သုံးပုံကမြန်မာကြီးရဲ့တက်တန်းကိုပြောပါဆိုရင်အတင်ချေရကတ်တကတ်အသက်ရှိဟုတ်လားအတင်ချေရကတ်တကတ်အသက်ရှိမယ်ဒါဆိုရင်မြန်မာပရောဟိတာမြန်မာကြီးရဲ့တက်တန်းကိုပြောပါဆိုလို့ရှိရင်အတင်ချေရကတ်ကြီးကိုလေဓမ္မမေဆွေများဟုတ်လားဘယ်လိုလုပ်လိုက်ရလဲဆိုရင်သုံးပုံပုံခဲ့လိုက်ရသုံးပုံပုံလိုက်လို့ရှိရင် तू ဟာသူ့ရဲ့တဝက်ရှိမှာပေါ့ तू ဟာကြတော့သုံးပုံပုံတပုံရှိမှာပေါ့ဟုတ်လား sorry သူက3ပုံပုံရင်2ပုံရှိမှာပေါ့သူကတော့3ပုံမှာ3ပုံလုံးရှိမယ်အဲ့လောက်ရှိမယ်အဲ့ဒီလိုကြီးဆိုတော့မှတ်ရတာကြီးမှတ်လို့မကောင်းမှတ်လို့မကောင်းတဲ့အတွဲကြောင့်ကျမတို့ကအတင်ချေရကတ်တကတ်မှာလဲကိုကဘာအတင်ချေရဆိုတာဖွားရောမယ်ဝိဝတ္တထာကြီးအတင်ချေရကတ်လို့ဖြေရတော့မယ်အဲ့ဒီလိုကြီးကိုကလည်းမဖြေနိုင်တဲ့အခါကျတော့ဖြန်းဖြန်းလေးပဲဖြေလိုက်တော့မယ်ဘယ်အတင်ချေရကတ်ပဲဖြေဖြေအန္တရာကတ်ဘယ်လောက်ရှိလဲနော်ဒါဆိုရင်မဟာဗြဟ္မာကြီးဒီအန္တရကတ်64ကတ်တတန်းရှိမယ်အန္တရကတ်ဆိုတဲ့နေရာမှာဘယ်အန္တရကတ်လဲလို့ပြောရင်ဝိဝတ္တထာယီအတင်ထေရထဲမှာပါနေတယ်အန္တရကတ်ဆိုတာကိုသိနေရမယ်စာမေးမှာထည့်ရေးစရာမလိုပါဘူးအန္တရကတ်64လို့သိရအဲ့တော့ဗြဟ္မာပရောဟိတာကိုလိုချင်64ကိုသူက1 2ဟုတ်တယ်လားအစ်အနေနဲ့မဟာဗြဟ္မာပြီးရင်ဒုတိယဗြဟ္မာပညာရှိတတိယဗြဟ္မာပရိသတ်ဆိုတဲ့အတွေ့အကြောင်းဗြဟ္မာပရောဟိတာဗြဟ္မာကြီးရဲ့တက်တန်းကိုသိချင်အန္တရကတ်64ကတ်ကိုနှစ်နဲ့စားလိုက်နှစ်နဲ့စားတော့32ဖြစ်သွားဟုတ်ပြီနော်အဲဗြဟ္မာပရိသတ်စာရဲ့တက်တန်းကိုလိုချင်ဒါပဲကျက်မှာ64ကို3နဲ့သွားစားလိုက်3နဲ့စားလိုက်တော့3 4 6ဟုတ်လားဟုတ်ပါဘူးဟုတ်တယ်လေဟုတ်တယ်နော်3 4 6နောက်30ဘယ်လောက်ဖြစ်မလဲသူ့ကိုပဲလေသူ့ကို3နဲ့စားမယ်လေအဲ့တော့20နဲ့3 3ပိုင်းတပိုင်းဟုတ်ပြီလားအဲ့တော့စာကြည့်တဲ့အခါမှာမဟာဗြဟ္မာကြီးဒီအန္တရကတ်64ကတ်မဟာဗြဟ္မာပရောဟိတာဒီအန္တရကတ်32ကတ်ဟာလာဗြဟ္မာပါရိသဇာဒီအန္တရကတ်20 3ပိုင်းတစ်ပိုင်းကတ်ဆိုတဲ့ရပင်ပန်းနေတတ်တယ်အဲ့တော့မပင်ပန်းနေတဲ့တခုပဲကျက်မဟာဗြဟ္မာဒီအန္တရကတ်64ပရောဟိတာနဲ့ပါရိသဇာကိုလိုချင်64ကို2နဲ့စာ64ကို3နဲ့စာပြီးပြီပေါ့23 3ပိုင်းတစ်ပိုင်းကရှုပ်နေတယ်သဘောပေါက်ပြီနော်ဒါကြောင့်ဘာကြောင့်ねဒီပထမဇန်3ပုံရဲ့ဗြမာကြီးတွေကိုကဘာနဲ့မတွက်တယ်လဲဆိုတော့သူတို့ကကဘာချင်းပြီးတော့စပြည့်တဲ့အချိန်ကနေပြည့်သွားတဲ့အချိန်ထိသူတို့တက်တန်းမရှိဘူးပြည့်တဲ့အထဲမြဲပါလို့နားလည်ပြီဒါဆိုရင်ဒုတိယဇန်3ပုံကအဲ့တော့ကျမတို့ကဗြဟ္မာရဲ့တက်တန်းကိုကြည့်ရင်တစ်ခုပဲကြည့်မယ်။ဘာကိုကြည့်လိုက်မလဲ။မဟာဗြဟ္မာကိုကြည့်လိုက်။မဟာဗြဟ္မာကိုဘာနဲ့ကြည့်မလဲ။အန္တရကတ်64ကတ်။အဲ့ဒါပြီးသွားပြီဆိုရင်ဒုတိယဇန်3ပုံကဗြဟ္မာရဲ့တက်တန်းကိုကြည့်မယ်။ဒုတိယဇန်3ပုံကဗြဟ္မာကြီးတွေရဲ့တက်တန်းဒီကဘာနဲ့ကြည့်မယ်။ဟုတ်လား။ကဘာနဲ့မှဟုတ်လား။သူဒီ1 4 8ကဘာ။ Sorry မှားသွားလို့ပြောင်းပြန်ရေးလိုက်တယ်။ဟုတ်လား။1လေရှိကဘာဟလာမြမပါရိသစ္စာရဲ့အထက်မှာဘာရှိမလဲပရိဒါဘာဘုံအပမနာဘာဘုံအဘဒရာဘုံအဘဒရာမြမရဲ့တက်တန်းဒီရှိကဘာသူအကြီးဆုံးသူ့ရဲ့ပညာရှိက၄ကဘာဟလာပရိဒါဘာဆိုရဲပရိသတ်က2ကဘာအဲ့တော့ကြက်လိုက်မှာ2 4 8သူ့ပဲတက်မယ်အဲ့တော့ကျမတို့ကမဟာမြမ64ဆိုတာကြက်မယ်ပြီးလို့ရှိဒုတိယဇန်ကိုတော့ကြက်လိုက်မယ်2 4 8ဆိုတာကြက်လိုက်မယ်ပြီးလို့ရှိတတိယဇန်3ပုံမကြက်တော့ဘူးအဲ့တော့ဟာလာတတိယဇန်3ပုံကိုလိုချင်လို့ရှိရင်အဲ့ဒီ2 4 8ကိုဘာနဲ့မြှောက်လိုက်မလဲဘာနဲ့မြှောက်မလဲတတိယဇန်3ပုံကဘယ်နဲ့ကဘာလဲ8နဲ့မြှောက်လိုက်မယ်8နဲ့မြှောက်လိုက်တဲ့အတွက်ကြောင့်ဒီဟာကို2ကို8နဲ့မြှောက်လိုက်တော့16 4ကို8နဲ့မြှောက်လိုက်တော့8ကို8နဲ့မြှောက်လိုက်တော့ဒါကြီးကိုဟုတ်လားအဲ့လိုကြက်ရမှာလားရှင်းနဲ့မြောက်တာဟုတ်ပါအောင်ဟုတ်တယ်နော်မဟာကတ်နဲ့တွေ့တယ်ဟုတ်လားဇယားမှာကြီးလိုက်ပါအောင်ဟုတ်တယ်နော်မှန်တယ်နော်အေးဟုတ်တယ်16ကဲ32ကဲ64ရဲ့ဟုတ်ပြီဝေဟဖို့နဲ့အတိသူ့တော့အဲ့တော့ကြက်ရမှာကဒီနေရာမှာပထမဇန်3ပုံ64ကိုကြက်ဒုတိယဇန်148ကိုကြက်တတိယဇန်ကိုရှင်းနဲ့မြောက်ဒါကြီးကို16 32 64ကြက်ရပင်ပန်းလို့ရှင်းနဲ့မြောက်လိုက်ပြီးလို့ရှိဝေဟဖို့နဲ့အတိညာတက်ကိုကြက်လိုက်ကဘာ900ဟုတ်လား ဒါတွေအကုန်လုံးဒီကဘာသူ့ကိုကြက်လိုက်မယ်ဝေယဘုံဘုံသားတို့ဒီရေယဘုံမြမာကြီးဒီဘလောက်တက်တန်းရှိလဲကဘာကြီး900ကဘာကြီးဖြစ်ပြီးဒီတကဘာကြီးပြက်သွားဒါတကဘာပြန်ဖြစ်ဟဟလာနောက်တကဘာအဲ့ဒီလိုကဘာပေါင်း900တော့မှဝေယဘုံမြမာကြီးအသက်မရှိဘူးလားအဲ့ဒီလိုပဲတဲ့နာမရှိပဲနဲ့ယုတ်ကြီးရှိတယ်အတင်ညက်တက်မြမာကြီးရောလေကဘာ900အဲ့ကြောင့်အတင်ညက်တက်ပုံမှာသွားပြီးတော့ယုတ်ကြီးပဲဖြစ်ပြီးတော့ကဘာ900တကဘာတကဘာမှာတချို့ကဘာဖျားငါးဆိုတော့ပွင့်လားမပွင့်ဘူးလားကဘာ900တွင်းမှာပွင့်တဲ့ဖျားတွေရှိမလားမရှိဘူးလားဒါပေမဲ့သူတို့ဖျားဖူးလို့ရလားတရားနာလို့ဘာမှမရအချီနီဒါကြောင့်မြတ်စွာဘုရားအတင်ညက်တက်ပုံဒီအချီနီပုံပဲရက်ပစ်၈ပါးထဲမှာတပါးပါတယ်နားလည်ပြီနော်ကဲအဲ့ဒါလေးကြက်လိုက်ပြီးလို့ရှိရင်သုဒ္ဓဝါဒ9ပုံမရှိဘူးလားသုဒ္ဓဝါဒ9ပုံကအဝိဟာဘုံအတ္တပါဘုံအတုဒ္ဒတာဘုံသူဒ္ဒတိအဲ့ဓာတွေကိုမကြက်တော့သူ့ကိုလိုချင်လို့ရှိရင်အပေါ်မှာသူ့ကိုနှင်းနဲ့မြောက်သွားလိုက်နှင်းနဲ့မြောက်လိုက်တော့အဝိဟာဘုံလိုချင်ကဘာတစ်ထောင်အတ္တပါလိုချင်နှစ်ထောင်ဟာလားသူဒ္ဒတာ၄ထောင်သူဒ္ဒတိ၈ထောင်အဂနိဋ္ဌာ၁၆ထောင်ဟောဒါကြက်လိုက်ရုံပဲကြက်ဆရာမလိုတော့နားလည်ပြီနော်အဲ့ဓာပြီးရင်အရူပအရူပ၄ပုံကိုကြက်တဲ့အခါကျရင်အာကာရှိမယ်ဝိညာရှိမယ်အာကိရှိမယ်နေဝရှိမယ်အဲ့ဒီမှာလဲကျမတို့ကတစ်ခုပဲကြက်မယ်အာကာကြတော့ဒီနေရာမှာဘယ်လောက်ဖြစ်မလဲ2000ဟုတ်ပြီနော်2000အဲ့ဒီ2000ကိုကြက်လိုက်မယ်2000ကြက်လိုက်မယ်ဟုတ်ပြီနော်ဟုတ်လား2000 2000ပြီးလို့ရှိရင်ဝိညာကိုလိုချင်နှစ်ဆပေါင်းလိုက်ဟလာနှစ်ဆပေါင်းလဲရတယ်2000ထပ်ပေါင်းရင်လဲပေါင်းဒါမှမဟုတ်ဝိညာဒီကြောလေးအတိုင်းသွားသူ့ကြောလေးတွေ့တဲ့ကြောင့်ဝိညာဒီဒုတိယဖြစ်တဲ့အတွက်ကြောင့်သူ့ကိုနှင်းနဲ့မြောက်ဟုတ်လားပြီးလို့ရှိအာကိန်က3ခုမြောက်ဖြစ်တဲ့ကြောင့်3နဲ့မြောက်လိုက်ဒီလိုမမှတ်ချင်လဲအဲ့လိုမှတ်ရင်2000ကိုနှင်းနဲ့မြောက်လိုက်တော့4000ဟလာ2000ကို3ခုမြောက်နဲ့မြောက်လိုက်တော့6000ဟုတ်ပြီလား2000ကို4နဲ့မြှောက်လိုက်တော့8000ဖြစ်မယ်သို့တော်လေတဲ့နေဝကိုကြက်တဲ့အခါကျရင်ကိုကြားဘူးတာလေးနဲ့မှတ်လိုက်မယ်ဓမ္မခန္ဓာပေါင်း8000နဲ့4000မှတ်လိုက်ရင်လွဲတယ်ဗောအဲ့တော့ကို့အချင်းချင်းဒီအကျော်လေးသိရင်လေစာမေးပွဲမှာမေးလာတယ်ဗောဟုတ်လားနေဝတင်ညာနာတင်ညာယတနာမြမာကြီးရဲ့တက်တန်းကိုပြောပါကိုကစာလို့မမေးရလားမြဟေးဟေးကို့အချင်းချင်းနေဝမြမာရဲ့တက်တာငါမိတ်နေလို့ဖြည့်ဆမ်းမအောင်လို့ပြောလို့ရှင်ဒါတယောက်တယောက်မေးတယ်ဆိုတာခိုးချတာအဲ့တော့ကို့အချင်းချင်းလေဘယ်လိုလုပ်လို့ရလဲနေဝမြမာရဲ့တက်တန်းကိုကိုသိချင်တယ်မှလားကို့အချင်းချင်းစောင်းထဲမှာမေးခွန်းနဲ့မပါလားမေးလို့ရလဲဟဲ့ဓမ္မခန္ဓာပေါင်း8000လေးတောင်ဘယ်လောက်ရှိလဲမသိဘူးဟင်ဒါလောက်လေးမေးလို့မရဘူးလားမေးခွန်းမေးတာမဟုတ်လေစာမွေးကြည့်ကြတဲ့ဆရာတော်ဖရာတွေလဲဆရာတော်ဖရာတပည့်တော်မေ့နေလို့ဖရာဓမ္မခန္ဓာပေါင်းဘယ်လောက်ရှိပါလဲဖရာလို့မေးရောမရဘူးလားနေဝမြမာကြီးရဲ့တက်တန်းဘလောက်လဲဖရားလို့မေးလို့တော့မရဘူးလေအဲ့တော့ဓမ္မခန္ဓာပေါင်းဘလောက်ရှိပါလဲဆိုဩဟုတ်လား8400လေး क्वे ဆိုအာကျေးဇူးတင်ပါတယ်ဖရားကိုကသိပြီဟုတ်တယ်လားအဲ့တော့ကိုမှတ်ထားလိုက်ပေါ့ဓမ္မခန္ဓာပေါင်း8400ဒါမင်းနီးတင်ပေးတာခိုးချတာမဟုတ်ဘူးဒါရိုးရိုးသားသားလေးမေးတာဟုတ်တယ်လားမေးခွန်းကိုသွားပြီးတော့ဒီအဖြေပါလဲလို့မေးမေးခွင့်မရှိဘူးလေကျမတို့ကတွေ့ပါအဲ့တော့ဓမ္မခန္ဓာပေါင်း8400ကတော့မေးစရာလိုသေးလားဒီလောက်ကတော့မှတ်မိဆိုအထက်ဘဝဲ့လို့ဆိုအပ်တော့နေဝဘုံသည်ဓမ္မခန္ဓာပေါင်း8400နဲ့ညီမျသလိုဟလာကဘာပေါင်း8400အသက်ရှိတယ်ဒါဆိုရင်မြမာရဲ့တက်တန်းကိုကျဲရင်ပထမဇန်မြမာကိုကျက်တဲ့အခါမှာမဟာမြမာအန္တရကတ်64ကတ်ဒုတိယဇန်3ဘုံကိုကျဲရင်148ကဘာတတိယဇန်လို့ချင်း8နဲ့မြောက်ဟလာပြီးဝေဟဘုံနဲ့အတင်ညတ်ကဘာ900အဝိဟာအတ္တပါဝလူကြီးနှစ်နဲ့မြောက်သွားပြီးရင်အာကာသီကဘာ2000ဝိညာကိုလူကြီး2000ထက်ပေါင်း4000အာကိန်ကိုလူကြီး2000ထက်ပေါင်း6000နေဝကိုလူကြီး8000 4000ဒါကြောင့်နဲ့နတ်ပြည်6ထက်ရဲ့ဗြဟ္မဘုံ20တို့သည်တက်တန်းအတိအကျရှိလားမရှိဘူးလားအတိအကျတက်တန်းမရှိတာဒီအပယ်လေးဘုံရဲ့လူဘုံရဲ့စတုမဟာရိထဲမှာပါနေတဲ့ဘုံမစိုးနဲ့ကြီးကိုမိခိုကဲ့ရဲ့နေရတဲ့ဝိနိပါတိကအတုရာဒါပဲကုန်ပြီเนาะအဲ့ဒါကြောင့်ပဋိသင်္ဍေနဲ့တွဲပြီးတော့တက်တန်းကိုကြည့်အဲ့ဒီတော့တက်တန်းနေမှာတချို့တတဝါတွေကတက်တန်းနေအရှိကြီးကဘာကြီးနဲ့တောင်ခြေပြီးတော့နေတချို့ကြတော့လေဒီနေ့မွေဒီနေ့ပဲသေး တချို့ဒီခုလေးပဲပြစ်ပြီးတော့ပြက်သွားတာရောမရှိဘူးလားအဲ့ဒါဘာကြောင့်လဲတဲ့ကံနေကြောင့်ကံနေမတူကြလို့တဲ့ဘုံဌာနတွေ30ဘုံနေအနေအမြင့်နေ꿰တယ်ကောင်းတာမကောင်းတာတွေ꿰တာရောဘယ်ဟာကြောင့်လဲကံကြောင့်တတ္တဝါတွေလူချင်းတူတာတော့မှရုပ်ချင်းမတူညံချင်းမတူဟုတ်လားမိဘပြည့်စုံတာမပြည့်စုံတာတွေမတူဘူးချမ်းသာတာတွေဆင်းရဲတာတွေကွဲနေတယ်အဲ့ဒါဘာကြောင့်လဲကံကြောင့်လေဒါကြောင့်ကျမတို့ဘုံပိုင်းမှာလေအဓိကကပြသွားတာဘုံပိုင်းလို့နာမည်တက်တဲ့အတွဲကြောင့်30နဲ့တဘုံလေးကိုပြတဲ့ဘူမိစတုတ်ကနားလည်အောင်သာအများကြီးရှင်းလိုက်ပေးမယ်အချင်းချုံလိုက်တော့ဘုံကိုဒုက္ခရီတုက္ခရီပေါ်လိုက်ပြီးတော့လေးမျိုးပိုင်းတိုင်ရင်တော်ပြီအဲ့ဒီဘုံဌာနသည်အလွတ်ကြီးရှိတာမဟုတ်ဘဲနဲ့တတ္တဝါတွေလည်းရှိကြတယ်အဲ့ဒီတတ္တဝါတွေကလည်းခဏနေတာမဟုတ်ဘဲနဲ့ဘဝအနေနဲ့နေကြတဲ့အတွက်ကြောင့်ဘဝမှာအနေနဲ့ရှိကြတဲ့တတ္တဝါတွေရဲ့ဘဝအစပဋိသင်္ဍေတွေနဲ့ပတ်သက်ပြီးပြတာကိုပဋိသင်္ဍေစတုတ်ကအဲ့ဒီဘုံဌာနတွေရောပဋိသင်္ဍေတွေရောမတူညီပဲနဲ့ क्वे ပြရခြင်းရဲ့အကြောင်းဒီဘာကြောင့်လဲဆိုရင်ကံကြောင့်ဒါကြောင့်ဘုံပိုင်းမှာတင်လိုက်တဲ့အခါမှာကံနေအကြောင်းကိုသိဝင်ရမယ်အဲ့ဒီကံနေနဲ့ပတ်သက်ပြီးတော့ကံဆိုတာဒီပါဠိပြည့်ပါဠိရင်းကကမ္မဆိုတဲ့စကားလုံးကလာထားတာကမ္မကိုပေါ်အသက်တင်လိုက်တော့ကံလေကာကြီးရဲ့မတ်တာကံမှာပါဠိတရာနည်းနဲ့မသည်ဒီပေါ်မှာသေးသေးတင်လိုက်တော့ကာကြီးရဲ့သေးသေးတင်ကံတဲ့အဲ့ဒီကံနေသည်ကံနေပေါ်မူတည်ပြီးတော့ဘုံဌာနတွေပေါ်လာရတယ်ကံနေပေါ်မူတည်ပြီးတော့တတ္တဝါမျိုးအစားတွေ꿰ရတယ်တတ္တဝါမျိုးအစားလိုက်လေသူတို့ရဲ့ပဋိသင်္ဍေစိတ်တွေဟာလာစိတ်တွေပြောင်းလာရတယ်တတန်းတွေကွာသွားတယ်ဒါတွေအကုန်လုံးချုပ်တော့ကံနေကံနေနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုလည်းခွဲလိုက်တဲ့အခါမှာ၄မျိုးခွဲတဲ့အတွက်ကြောင့်ဒါကိုကမ္မစတုတ်ကဆိုပြီးတော့ဒါကိုသင်ရမယ်အဲ့ဒီကမ္မစတုတ်ကမှဒီနေ့ဆိုဆ iam တော်လွန်လွန်တန်းသင်လိုက်တယ်ကံနေနဲ့ပတ်သက်ပြီးတော့လုပ်ငန်းဆောင်ရွက်ပုံ၄ပါးကိစ္စစတုတ်ကဟုတ်တယ်လားကံတို့ရဲ့အကျိုးပေးပုံအလှည့်အကျိန်၄ပါးကံတို့ရဲ့အကျိုးပေးရအချိန်ကာလ၄ပါးဘုံဌာနကိုအကျိုးပေးမယ်ကံ၄ပါးဆိုတာ၄မျိုးပြည့်အောင်သင်လိုက်မယ်အဲ့လိုတင်လိုက်တဲ့အခါမှာဟာဒီကံနေပေါ်မူတည်ပြီးတော့ဘဝအစပဋိသင်္ဍေတွေဖြစ်ကြရသလိုဒီကံနေကုံသွားလို့ရှိရင်လေသုတိဆိုတဲ့တေခြင်းဖြစ်လားမဖြစ်ဘူးလားပါဠိလိုပြောတော့ဘဝတွေမှာဟာလားတုတ်တန်လို့ပြောရင်ဘဝအစမှာဖြစ်တာကိုဇာတိဘဝအဆုံးသက်သွားတာကိုတုတ်တန်ချောင်းနဲ့ပြောရင်မရဏလို့သုံးတယ်ဟုတ်လားဒါကြောင့်ဇာတိနဲ့မရဏကြာဒါကိုမြန်မာလိုပြောလိုက်တော့မွေးခြင်းနဲ့တည်ခြင်းကြောင့်ဘဝတစ်ခုလိုသုံးလားမသုံးလားသုံးတယ်လို့အဘိဓမ္မာလိုတော့ပဋိသင်္ဍေနဲ့သုတိဈာကာလကိုဘဝတစ်ခုလိုသတ်မှတ်တယ်လူပဋိသင်္ဍေနဲ့လူသုတိဈာသည်လူဘဝတစ်ခုနတ်ဇာတိနဲ့နတ်မရဏဈာသည်လည်းနတ်ဘဝတစ်ခုခွေးတကောင်မွေးတာကနေခွေးလေးတည်သွားတာလေခွေးဘဝတစ်ခုဘဝတစ်ခုဆိုတာမွေးခြင်းနဲ့တည်ခြင်းကြာဇာတိနဲ့မရဏကြာပဋိသင်္ဍေနဲ့သုတိကြာအဲ့ဒီလိုကြာအဲ့ဒီလိုအချိန်ရှိတဲ့နေရာမှာပဋိသင်္ဍေနဲ့သုတိဒီ10နှစ်ရှိခဲ့ရင်အဲ့ဒီဘဝမှာအဲ့ဒီပုဂ္ဂိုလ်ရဲ့တက်တန်းဒီ10နှစ်နေခဲ့ရတာဇာတိနဲ့မရဏကြာဒီကဘာ900ဖြစ်ခဲ့ရင်အဲ့ဒီဘဝမှာအဲ့ဒီပုဂ္ဂိုလ်ဒီကဘာ900အသက်ရှိခဲ့တာမွေးခြင်းနဲ့တည်ခြင်းမှာကဘာပေါင်း8400နေခဲ့ရရင်ရောအဲ့ဒီပုဂ္ဂိုလ်ရဲ့တက်တန်းဒီကဘာ8400ဒါဆိုရင်တက်တန်းနေကာလတွေတတ်မှတ်တာဒီလေဘဝအနေနဲ့ပြောပေမယ်လေဒါလဲကံကြောင့်မဟုတ်လားဒါဆိုရင်ကံနေအကျိုးပေးလို့စဖြစ်တာကိုဇာတိကံနေကြောင့်ဘဝတစ်ခုအစရတာပဋိသင်္ဍေကံကုန်လို့တည်သွားတာကိုမရဏကံကုံလို့သေးတာကိုသုတိမဟုတ်လားဒါဆိုရင်ကံကုံလို့တတ္တဝါတွေဒီသေးရလားမသေးရောလားသေးရတာကိုပါဠိလို့ပြောလိုက်တော့တုတ်တန်လို့ပြောတော့မရဏသေးခြင်းဒီသေးခြင်းဆိုတာဘာကြောင့်လဲလို့ကြည့်လိုက်တော့မွေးခဲ့လို့ဇာတိရှိခဲ့လို့ပဋိသင်္ဍေရှိခဲ့လို့ပဋိသင်္ဍေဇာတိမရှိခဲ့ရင်ဘယ်တော့မှသေစရာမရှိဘူးဟုတ်ပြီနော်ဒါဆိုလို့ရှိတတ္တဝါတိုင်းမှာဇာတိရှိတဲ့တတ္တဝါတိုင်းမလွဲမသွေတေးရမလားမသိရအောင်လားဒါဆိုရင်ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားဒီလေဘုရားအဖြစ်ကိုမရောက်ခင်ဘုရားအလောင်းတော်ဘဝဇာတိရှိခဲ့ရလားမရှိခဲ့ရအောင်ဘုရားအလောင်းတော်အနေနဲ့ပဋိသင်္ဍေယူခဲ့ရလားမယူခဲ့ရအောင်လားပ တိတန်တွေယူတာကိုပဲအပြားစုပြောရင်ဖျားလောင်းတော်ပြင်းနဲ့တန်တွေယူခဲ့ရလားမယူခဲ့ရတန်တွေယူခဲ့ရတဲ့အတွက်ကြောင့်တန်တွေယူပြီးတဲ့နောက်ဘဝတာကြားထဲမှာဖျားကြီးကိုရောက်ခဲ့တော်လဲခန္ဓာကြီးရှိခဲ့တဲ့အတွက်ကြောင့်ဖျားလဲလွတ်စကားနဲ့ပြောရင်သေရလားမသေရဘူးလားဒါပေမဲ့ဖျားတို့ရဲ့သေခြင်းမရဏသေတာကိုမရဏဖျားတို့ရဲ့သေခြင်းမရဏနောက်ဇာတိဖြစ်เสียမရှိတော့ဒါကြောင့်နတ်တိဇာတိကျမတို့ရဲ့မရဏကျမတို့ကကြုံလားမကြုံလားကျမတို့ကြုံပြီကျမတို့ရဲ့မရဏရဲ့နောက်မှာဇာတိဆိုတဲ့ပဋိသင်္ဍိဒုက္ခတွေလာအောင်မှာရှိရင်ဇာတိရှိသေးရင်ဇရာတွေဗျာတိတွေမရဏတွေလာမှာဆိုတော့သာသနာနဲ့တွေ့တဲ့အခိုက်သာသနာဆိုတဲ့ဖရာဆုံးမကိုတွေ့ရအောင်ဖရာကဖရာအဖြစ်ကိုရောက်အောင်ကြိုးစားခဲ့တယ်ရောက်တဲ့နေရာမှာလဲဗုဒ္ဓဖရာအဖြစ်ကိုရောက်တဲ့နေရာမှာအိုနာတေကလွတ်တဲ့တရားကိုသူရှာခဲ့လားမရှာခဲ့ဘူးလားသူရှာခဲ့တဲ့တရားကိုအိုနာတိကလွတ်တဲ့တရားကိုသူသိတယ်လို့သိအောင်ကျမတို့အတွက်ကြိုးစားခဲ့လားမကြိုးစားခဲ့ဒါကြောင့်ဘုဒ္ဓဘောဓိယံဗုဒ္ဓအိုနာတိကလွတ်တော်သစ္စာသေးပါးကိုငါသိတယ်လို့ဘောဓိယံတတ္တဝါအလုံးလည်းသိစေရမယ်အိုနာတိကလွတ်တဲ့တရားကိုငါသိပြီးတဲ့အတွက်ကြောင့်ငါအိုနာတိကလွတ်သွားလားမလွတ်သွားဘူးလားငါလွတ်တယ်လို့တတ္တဝါအလုံးလည်းလွတ်စေရမယ်မုတ်တော်မောစေယံငါအိုနာတိဝဲကရက်ကကူးထွက်နိုင်တယ်လို့တတ္တဝါအားလုံးလည်းကူးထွက်နိုင်စေရမယ်တိန်တော်တာရရန်ဒီရွယ်ချက်နဲ့ဖျားစုပန်ပြီးတော့လေးတင်ချေကဘာတသိန်းလုံးလုံးဖြည့်ခဲ့ရလားမဖြည့်ခဲ့သို့တော်လည်းကျမတို့ရဲ့ဆရာမြတ်စွာဘုရားကိုယ်တိုင်တေတိမရဏကြုံရတယ်ဖျားလည်းတေရတယ်ပိစေကဗုဒ္ဓလည်းယဟန္တာလည်းအနာဂံရောသောတပန်ရောပုထုဇဉ်ရောလူရောခွေးရောနတ်ရောကြောင်ရောသိရမယ်ဆိုတော့တတဝါတို့ရဲ့သေပုံသေနီးသေခြင်းမရဏ၄ပါးကန္တကိုဘုံပိုင်းကံရဲ့အဆုံးတန်းမှာတင်လိုက်တဲ့အတွက်ကြောင့်ဒီ၄ကိုမရဏဖြစ်ပုံမရဏဖြစ်ပုံ၄မျိုးတင်ရတာသေပုံသေနီး၄မျိုးဖြစ်တဲ့အတွက်ကြောင့်ဒါကိုမရဏဥပ္ပတ္တိ၄မျိုးဖြစ်တော့စတုကာလို့သုံးတယ်ဟုတ်လားမရဏဥပ္ပတ္တိ၄ပါးဒါဆိုရင်မရဏဆိုတာတေခြင်းဥပ္ပတ္တိဆိုတာဖြစ်တာเนาะဒါကြောင့်တေပုံတေနီ၄ပါးဒါကြောင့်တတ္တဝါတိုင်းတေတဲ့နေရာတေသွားပြီမယ်တေပုံခြင်းမတူပါဘူးတဲ့ဒီကဏ္ဍနဲ့အဆုံးတက်လိမ့်မယ်ဒါကြောင့်ပုံပိုင်းဆိုတာလေဒုတိယစင်မှာအနှစ်အပါဆုံးပဲကျင့်စဉ်နေအများကြီးပဲဒါကြောင့်နောက်အပတ်စနေမှာနာမည်ကျော်ဒီမှာဘုံနေဖြစ်တာလေဒီကဏ္ဍကြောင့်ပရိသန်နေနေဖြစ်တာလေဒီကံကြောင့်သေတာလေကံကုန်လို့ဟုတ်ပြီနော်ဒါဆိုရင်အာလုံးဘုံပိုင်းမှာအချုပ်ကကံအဲ့ဒီအကြောင်းအသေးစိတ်လေးလာခွင့်ရလိမ့်မယ်ဟုတ်ပြီနော်အဲ့တော့ပြီးသလောက်စတုတ်ကနှစ်ခုကိုဓမ္မမေရှင်တို့ဇယဆိုယိုးရောမှတ်စုရောစကြက်ခဲ့ပါဟုတ်ပြီနော်အခုကျမတို့နောက်အပတ်ကျရင်အစ်စ်တွေတက်ရင်ရောတော့မယ်ဒီဘက်အပိုင်းကတဖြည်းဖြည်းချင်းမြင့်လာပြီစိတ်ဝင်စားစရာတွေလည်းအများကြီးကျင့်စဉ်တွေလည်းအများကြီးအဲ့ဒီအပိုင်းတွေတိတိပပသိရင်လေကိုဘဝမှာကိုလေအနေကောင်းအောင်လဲကံကောင်းတွေပြင်တတ်လာမယ်အသေးကောင်းအောင်လဲကံကောင်းတွေပြင်တတ်မယ်အဲ့ဒီဘုံမိုင်းအစုံမရဏုပ္ပတ္တိ၄ပါးစတုတ်က၄ပါးသိသွားရင်လေစုတိဆိုတဲ့သိပြီးတဲ့နောက်မှာဘယ်ဘုံသွားမလဲကိုလမ်းကြောင်းကိုရွေးလို့ရတယ်31ဘုံမှာဓမ္မမိတ်ဆွေတို့ဘယ်ဘုံသွားအောင်မလဲမသွားကျင်တော့ရင်လဲနီးသွားမသွားတော့မသွားကျင်ဘူးဒါပေမဲ့သွားရအောင်မယ်ဆိုလဲမကောင်းတဲ့ပုံတွေကဘလို့လွတ်အောင်လုပ်ပြီးတော့ကောင်းတဲ့ပုံလေးမှာခဏဘလို့ကွန်းခိုပြီးတော့သူတော်ကောင်းတရားကိုဘလို့ဆက်အားထုတ်ပြီးတော့သွားမလဲဆိုတာလဲနီးတွေပါပြီเนาะ30ပုံလမ်းညွန်မယ်ကျေးဇူးတင်ပါတယ်